ဖန်ဆီးခံရတဲ့မြမကောင်းဆောင်ဒေါ်စန်းစုကြည်ကိုစစ်တပ်အာဏာပိုင်တွေကသွင်းကုန်ပို့ကုန်ဥပဒေတွေနဲ့တရားစွဲဆိုလိုက်ပါတယ်။ဒေါ်စန်းစုကြည်ကောင်းဆောင်နဲ့အယတအစွေရစီကနေအာဏာသိမ်းယူပြီးနေရကြမှာကုလို့တရားစွဲဆိုလိုက်တာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သတင်းပြန်ကြားရေးအရာရှိအပါဝင်ပါတီတော်ဝင်ရှိသူတွေကလည်းဒေါ်စန်းစုကြည်တရားစွဲဆိုခံရတဲ့အကြောင်းကိုအတိအပြုပြောကြားထားပါတယ်။ဒေါ်စန်းစုကြည်ပေါ်စွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကထုတ်ပြန်တဲ့စာမှာတော့ဒေါ်စန်းစုကြည်ဟာခွင့်ပြုချက်မရှိဘဲဝကီတိုကီစကားပြောဆက်6လုံးကိုတရားမဝင်တင်သွင်းအသုံးပြုခဲ့တယ်လို့ဆက်ဆွဲထားပါတယ်။အဲ့ဒီပစ္စည်းတွေကိုဒေါ်စန်းစုကြည်ရဲ့အိမ်ကိုရှာဖွေစင်မှာတွေ့ရှိခဲ့တာဖြစ်ပြီးသူ့ရဲ့အဓိကလုံခြုံရေးအဖွဲ့ကအသုံးပြုတာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ဒေါ်စန်းစုကြည်ကိုတက်တည်အထောက်အထားနဲ့မေးမြန်းစစ်ဆေးနိုင်မှုအတွက်ချုပ်ရဲ့ရမန်15ရက်လျှောက်ထားတယ်လို့လည်းအဲ့ဒီရဲတပ်ဖွဲ့ရဲ့စာမှာပါရှိပါတယ်။စစ်တပ်ကဒေါ်စန်းစုကြည်အနီးတူသမရဦးအမြင့်ကိုလည်းတရားစွဲချက်တင်လိုက်ပါတယ်။သမရဦးအမြင့်ကတော့ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမဲဆွဲစဉ်မှာဘာဝပီးရတဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေကိုချုပ်ပေါက်တဲ့ဆိုပြီးတရားစွဲဆိုထားတာဖြစ်ပါတယ်။ချုပ်ရဲ့ယမန်15ရက်လျှောက်ထားတယ်လို့လည်းရဲတပ်ဖွဲ့ရဲ့တရားစာမှာပါရှိပါတယ်။